မင်္ဂလာပါခင်ဗျာမတ်မတာတာစကားများစီစဉ်ရကြိုဆိုပါရယ်ဒီဒီဘက်မှာမတ်ဖို့တာဖို့ကောင်းတဲ့ပြောစကားတွေတတိထားမိတာတွေအများလုံးလို့ဘယ်ဟာအရင်ပြောရမလဲဆိုတော့အဆရှာမရခက်နေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်စနစ်နဲ့အညီပြင်ဆင်သွားနိုင်ဖို့အတွက်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကျင်းပပေးဖို့အစိုးရကိုတိုက်တွန်းကြောင်းအရေးကြီးအဆိုကိုပြည်ထောင်စုလွှတ်တော်ကအတည်ပြုဆုံးဖြတ်လိုက်ပါတယ်ဒီအဆိုကိုလက်ရှိအာဏာရကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကနိုဝင်ဘာ25ရက်နေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်
အဲ့ဒါဆိုလူတွေကမျောလင့်နေတာကြာပြီ။ပေါင်းစုဆွေးနွေးကြတယ်ကြာ။ဆွေးနွေးစီကြတာပေါ့နော်ဒီလူတွေ။တနိုင်ငံလုံးမှာဟုတ်လားဟိုဘားတို့ငငယ်တွေကအဲ့လူတွေလှုပ်ခဲ့တယ်။ခုချိန်ထိ
ဟုတ်ကဲ့
ဒိန်းနိုင်တဲ့ဒိန်းနဲ့ပြစ်တယ
်။ဟုတ်ကဲ့
ဒီ6ရောက်ကမြန်မြန်လေးတွေ့စီတယ်။ပြည်သူတွေကလည်းဒီတိုးတက်မှုမြန်မြန်လိုချင်တယ်ပြီ။နော်ဟိုပြဿနာပေါင်းစုပေါ့နော်ဟိုရှင်းစီခြင်းနဲ့မြန်မြန်ဒီလူကြီးတွေတွေ့စီခြင်းနဲ့အဲ့ဖြစ်ဖြစ်တိုင်းပြည်ကလည်းမြန်မြန်တိုးတက်ချင်တယ်ခေပောင်းနှစ်စနစ်ပေါင်းကများစွာဖြတ်သန်းလာပြီအင်္ဂလိပ်ငငယ်တွေကဒီတဒိမ့်ဒိမ့်နဲ့တိုက်လာเนาะအဲ့တော့တော့ကိုကြည်သူတွေဒုက္ခရောက်ဆုံးပါပဲစားကောင်းခြင်းမစားအိတ်ကောင်းခြင်းမအိတ်ရဟိုနိုင်ငံထွက်ပြေးဒီနိုင်ငံနေရှောင်းပုတ်တော်ထဲမှာနေဒါတွေကမဖြစ်သင့်တော့ဘူးဒီလူကြီးတွေ6ယောက်လောလောဆယ်တွေးဆုံလိုက်ပါဖြစ်ဖြစ်နည်းနည်းတော့ဟိုတက်တာလာမယ်နောက်တိုးတက်လာပါမယ်ဒါလေးတွေ
6ပွင့်ဆိုင်တွေးဆုံပွဲမှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ရေးကိုအဓိကထားဆွေးနွေးမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောလိုက်ပါတယ်။ပြည်အောင်စုလွှတ်တော်နာယကသူရဥရှင်မန်းကနေ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာတက်ရောက်မဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးကိုပြည်အောင်စုလွှတ်တော်ကိုယ်စားလှယ်တဲကရွေးချယ်ပေးဖို့နိုဝင်ဘာ26ရက်နေ့ကညွှန်ကြားခဲ့ပြီးနောက်ရက်နိုဝင်ဘာ29ရက်နေ့ကဒေါက်တာအေးမောင်ကလွှတ်တော်မဲရွေးချယ်ပြီးမှအခုလိုပြောလိုက်တာဖြစ်ပါတယ
်။လေ36ဒီဖွဲ့စည်းပုံခြေခံဥပဒေကိုပြင်လွေပြုတ်လွေတဲ့အားလုံးလက်ခံနိုင်တဲ့တိုင်းတာတစ်ခုဖြစ်အောင်ပြင်ဆင်ဖို့လိုရဲဆိုတော့အားလုံးလက်ခံပါတယ်ပြည်ခိုင်ဖြိုးကလည်းလက်ခံပါတယ်နော်ဒီ56စလုံးကတော့တက္ကနာဖြစ်ပါတယ်ကာလတစ်ခုမှာလိုကောင်းလိုတဲ့အချို့ပုံမှန်တွေရှိပါတယ်ဒါပေမဲ့ကာလတစ်ခုမှာလိုကောင်းလိုမဲ့ပုံမှန်များအဖြစ်လည်းပြုပြင်ပြောင်းလဲပေးဖို့လည်းလိုအပ်ပါတယ်ဆက်ပြီးရှိဖို့လိုအပ်သေးတယ်ဆိုရင်လည်းကာလတစ်ခုအထိအတိုင်းတာတစ်ခုအထိတော့လိုအပ်ခြင်းမလို့အချင်းကိုအများကပဲဆုံးဖြတ်တည်ပြုပေးရမှာဖြစ်ပါတယ်
အဲ့တချိန်တည်းမှာလည်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဘာတွေကိုစိုးရိမ်မှုတွေရှိတယ်ဆိုတာ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးအဖြေရှာသွားမယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။နေပြည်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရုံးမှာနိုဝင်ဘာ29ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
အဲ့ဒီတော့ကတော့ဒီ6ပွင့်ဆိုင်ဆိုပြီးတော့ပေါ့နော်6ပွင့်ဆိုင်ပဲခေါ်ပေါ့နော်အဲ့ဒီလွတ်တော်ထဲမှာအဆိုပြုတာဟာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တယ်လို့ဒီလိုပဲအရင်နားလည်တယ်အဲ့ဒီတော့ဒီ6ပွင့်ဆိုင်ဟာလေဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုပဲဆွေးနွေးမယ်လို့ဒီလိုပဲနားလည်ပါတယ
်ဒေါက်တာအေးမောင်နဲ့ဒေါအောင်ဆန်းစုကြည်ကအခုလို6ပွင့်ဆိုင်အတွက်ပြောဆိုနေကြတဲ့နေ့မှာပဲဒီအဆိုပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာလက်တွေ့နဲ့ကင်းကွာနေပြီးလုံးလုံးဆယ်မဖြစ်နိုင်ဘူးလို့သမရပြောရွခွင့်ရသူပြန်ကြိုင်းဝင်ကြီးဥယျာထွက်ကပြောလိုက်ပါတယ်။လွတ်တော်မှာ6ပွင့်ဆိုင်အတွက်တိုင်းရင်းသားကိုယ်စားလှယ်ရွေးချယ်လိုက်ပြီး RFA ကဆက်သွယ်မေးမြန်းရမှာဥယျာထွက်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ကျွန်တော်တို့အမြင်တော့ဒီချင်းကပုံချင်းကအတော်ကွဲပြားနေတဲ့အတွက်ကြောင့်မလို့လောလောဆယ်တော့ကျွန်တော်တို့ဖြစ်နိုင်ဦးမယ်မထင်ဘူး။ကျွန်တော်တို့ရဲ့ချင်းကပုံက institution ဖွဲ့ကိုကျွန်တော်တို့ကအခြေခံပြီးတော့စဉ်းစားပါလေ။ဒါပေမဲ့ဒေါက်တာစုကြည်ရောလွတ်တော်ရောရဲ့ချင်းကပုံတွေကပုံကိုယ်ကိုအခြေခံတာဖြစ်နေတော့ကျွန်တော်တို့တော့အတော်ကွာပါလေ။နောက်တစ်ခုကမနေ့ကဆိုနေပေါ်မှာလည်းတိုင်းသားပါတီတွေကတိုင်းသားအားလုံးနဲ့တယောက်ဆိုတာကတော့မဖြစ်နိုင်ဘူး။ဟောဆိုကွဲပြားတဲ့တိုင်းသားတွေရှိတဲ့အတွက်ကြောင့်မလို့ကွဲပြားတဲ့အမြင်ကိုပြောနိုင်မှုများများလိုချင်တယ်လို့ပြောတယ်။နောက်တစ်ခုကတကယ်ရွေးမယ်ဆိုရင်လည်းတို့တော့ရင်မဟုတ်ပဲနဲ့သူတို့တိုင်းသားပါတီအားလုံးကယူရတာမျိုးပဲဖြစ်တဲ့နဲ့ဆိုတဲ့သဘောပြောတော့သူတို့ရဲ့6ပွင့်ဆိုင်ကလက်တွေ့နဲ့တော့သိမနည်းဆက်ဘူးလို့ကျွန်တော်တို့ထင်ပါတယ
်ဒီတစ်ပတ်တော့တခြားမှတ်သားဖို့ကောင်းတဲ့စကားတချို့ကိုလည်းပြန်ပြီးတော့ဖောက်သည်ချလိုက်ပါတယ်လွတ်တော်ကပြဋ္ဌာန်းပြီးဥပဒေတွေအတွက်အစိုးရဘက်ကဤဥပဒေထုတ်ပြန်နိုင်ခြင်းမရှိတာဟာပြည်သူတွေကလွတ်တော်နဲ့အစိုးရအဖွဲ့ပေါ်ယုံကြည်မှုကျဆင်းစေနိုင်တဲ့အတွက်ဤဥပဒေတွေထုတ်ပြန်ပေးဖို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်နိုဝင်ဘာ26ရက်နေ့ဒီတော့စလွတ်တော်မှာအရေးကြီးဆိုတင်သွင်းလိုက်တာဖြစ်ပါတယ်
။ဥပဒေတွေပြဋ္ဌာန်းနေတာဆိုရင်မိမိတို့ရဲ့ဘဝတွေကဘာမှမထူးခြားလာဘူး။ဘလို့မှတိုးတက်မလာဘူးဆိုတော့ပြည်သူတွေဟာမြင်လာလို့ရှိလို့ရှိရင်ကျမတို့နိုင်ငံရဲ့ဥပဒေပြည်ရဲ့မန္တန်ရောအုပ်ချုပ်ရေးမန္တန်ရောပြည်သူရဲ့မျက်စိတွေမှာပြည်သူရဲ့အမြင်မှာသိခါကြပါတယ်။သိခါကြလာမကြတာနဲ့ပို့ပြီးတော့အရေးကြီးတာကကျမတို့ဟာပြည်သူလူထုရဲ့ဘဝတွေကိုကိုကြီးနဲ့လည်းကိုကြီးနိုင်တဲ့ချောင်းရောက်ပါပါ
ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်နိုင်ရေးတွင် NLD နဲ့88ပလင်းလူဖွဲ့စည်းရာကောက်ခံရရှိတဲ့လက်မှတ်၅တန်းဟာလူဦးရေ10ရာခိုင်နှုန်းမှာရှိပြီးတော့ကျန်46တန်းတည်းက18နှစ်ပြည့်ပြီးသူတွေရဲ့သဘောထားကိုလည်းကြည့်ဖို့လိုတယ်လို့ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမဲအောင်လိုင်ကပြောလိုက်ပါတယ်။ VOA သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာမြန်မာစစ်တပ်အကြီးအကဲကအခုလိုပြောလိုက်တာဖြစ်ပါတယ်
။နောက်ဒီ၅တန်းဆိုတဲ့သူတို့ပြောတဲ့ပမာဏကဦးလက်ရှိကျွန်တော်တို့အစုပ်ပြန်ထားတဲ့လူဦးရေ52တန်းနဲ့ဆိုရင်တော့10ပုံတစ်ပုံပမာဏရှိတာပေါ့။ဒီ၅တန်းရဲ့စန္ဒဟို၄ထားမှဖြစ်သလိုပဲတစ်ဖက်ကလည်းစိုးစိုးကြံတဲ့အဲကျွန်တော်တို့ဟာတက်46တန်းသောပုဂ္ဂိုလ်များပေါ့သူများရဲ့အထက်မှာအဲ18နှစ်အထက်ဒူလေးရှိကြမှာပေါ့အဲသူတို့ရဲ့ဆန္ဒတွေလည်းကျွန်တော်တို့ကအကြည့်ဖို့လိုမှာပေါ့အ
ဲဒါနဲ့ပတ်သက်ပြီးတော့ဆန်းစုကြည်ကပြည်လုံးကျဆန္ဒခိုင်ဝဲလုပ်ကြည့်ဖို့ပြန်ပြီးတော့တုံ့ပြန်ပြောကြားခဲ့တာကိုလည်းမှတ်သားမိပါတယ
်ဒီလိုဆိုရင်ပြည်လုံးကျပြည်သူဆန္ဒခိုင်ဝဲပဲလုပ်လိုက်လေကျမတို့ကတော့အစဉ်သင့်မယ်
ဒီတစ်ပတ်မှတ်မှတ်သားစကားများအစီအစဉ်အားလောက်ပါပဲခင်ဗျာ